kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။ VOA American တန်ကနေဒီဇင်ဘာလ2ရက်အင်္ဂါနေ့မနေ့ကမြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ line to meter 32 40 48 50နဲ့ line to meter 190တို့ကနေဆက်ပြီးထုတ်လွှင့်ပေးသွားမှာပါခင်ဗျာအခုတော့အပတ်စဉ်အစီအစဉ်တွေကိုဆက်တင်ဆက်ပြီးရမယ်အခုဒုတိယပိုင်းအစီအစဉ်မှာတော့မနေ့ကအင်္ဂလိပ်စာသင်ခန်းစာအပြင်အပတ်စဉ်စီးပွားရေးအစီအစဉ်မှာတော
့ we come out early we probably save about $500
Black Friday နေ့မှာဈေးဝယ်သူတူကသူ့ရဲ့အတွေ့အကြုံကိုပြောပြသွားတာပါသူတာဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုလည်းပြန်လည်ထုတ်လွှင့်ပေးမှာပါအခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေပေါ်မှာဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းတွေကိုကိုဆမ်မိုဝေကစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
ပထမအဦးဆုံးတင်ပြပေးမှာကတော့ Phuket One Tourism News Online ဆက်မြနာပါ Ellen Morrison ရေးသားထားတဲ့ဆောင်းပါပါ Australia and Myanmar United on Border Control and Harsh Refugee Policy Australia နဲ့မြန်မာအစိုးရဟာနေဆက်ဒေသကိုထိန်းချုပ်ဖို့နဲ့ဒုက္ခသည်အပေါ်ရက်စက်တဲ့မူဝါဒတွေချမှတ်ဖို့အတွက်ညီညွတ်နေကြပြီလို့ခေါင်းစဉ်တက်ထားပါတယ်။ Australia အစိုးရကထုတ်ပြန်လိုက်တဲ့ကြေညာချက်ကြောင့် Australia နိုင်ငံအနေနဲ့အရှိတောင်အာရှဒေသနဲ့အဲ့ဒီမှာဖြစ်နေတဲ့ပြဿနာတွေအပေါ်ဘယ်နည်းဘယ်ပုံချဉ်းကပ်နေတယ်လဲဆိုတာနဲ့ပတ်သက်ပြီးမေးခွန်းထုတ်စီရာတွေဖြစ်ပေါ်လာနေတယ်လို့ဆောင်းပါးကိုအစချီပြီးတော့ရေးသားထားပါတယ်။မြန်မာအစိုးရရဲ့နေဆက်ဒေသစီမံခန့်ခွဲရေးကို Australia အစိုးရကအကူအညီပေးဖို့စီစဉ်နေတယ်လို့ဆိုပါတယ်။အဲ့ဒီထဲမှာအုပ်ချုပ်ရေး၊လေ့ကျင့်ရေးဖွံ့ဖြိုးမှုနဲ့နီးစနစ်ပိုင်းတွေပါပါဝင်တယ်လို့ဆိုပါရယ်ကျွန်တော်တို့ရဲ့နေဆက်ဒေသတွေမှာချင်းချောက်မှုတွေတိုးလာနေတယ်လူကုန်ကူးတာဒေသဖြတ်ကျော်ပြီးတော့ကျူးလွန်နေတဲ့ရာဇဝတ်ပြစ်မှုတွေကိုကာကွယ်ဟန်တားဖို့လိုနေပါတယ်လို့ဩစတြေးလျနိုင်ငံလူဝင်မှုကြီးကြပ်ရေးဝန်ကြီး Scott Morrison ကပြောပါရယ်အဲ့ဒီအစီအစဉ်ထဲမှာအောင်မြင်မှုရရှိထားပြီးဖြစ်တဲ့ Tourist Day အတွက် Electronic Visa နီးစနစ်အကောင့်ထဲပို့ဖို့လဲပါဝင်တယ်လို့ဆိုပါရယ်စီဝါရေးအကောင်းလာတဲ့မြန်မာနိုင်ငံကိုပုံမိုရောက်ရှိလာတဲ့ခီးသွွားတွေကိစ္စကင်တွယ်ဆောင်ရွက်ရတာဟာလွယ်ကူတဲ့ကိစ္စဖြစ်ပေမဲ့နေဆက်ညှဉ်းပန်းခံရလို့အစိုးရကထုတ်မပြောဘဲအတီဖြစ်နေတဲ့လူမျိုးနွယ်စုတန့်စင်ရေးစီမံချက်တွေကြောင့်ထွက်ပြေးနေရတဲ့ရိုဟင်ဂျာမွတ်စလင်တွေအရေးကတော့ကင်တွယ်ရတာခက်ခဲမှဖြစ်ပါတယ်လို့យေတာထားပါတယ်။အောက်တိုဘာလ15ရက်နေ့နောက်ပိုင်းကစလို့ခမန်းကြီးတောင်ဝဲလောက်ရှိတဲ့ရိုဟင်ဂျာမွတ်စလင်တွေဟာမြန်မာနိုင်ငံကနေလှေတွေနဲ့ထွက်ပြေးအောင်အတင်းအဓမ္မလုပ်ခဲ့ကြတယ်လို့យေတာထားပါတယ်။အခုပြုတ်လုတဲ့နေဆက်ထင်းချုံရေးသဘောတူညီမှုဟာဆိုရင်လေမလိုလားသူတွေအပေါ်ရက်ဆက်တဲ့လုပ်ရဖြစ်ရှုမြင်နေကြောင်းយေတာထားပါတယ်။အပြည့်စုံကို Phuket One Online မှာဖတ်ရှုနေပါတယ်ခင်ဗျာ။
နောက်ဆက်လက်တင်ပြပေးချင်တာကတော့ထိုင်းနိုင်ငံတို့ Bangkok Post Online သတင်းမှာ Super Phone Challenge ရေးသားထားတဲ့သတင်းတစ်ပုဒ်ဖြစ်ပါတယ်။ထိုင်းနိုင်ငံတောင်ပိုင်းကော့တောင်ကျွန်းမှာဗြိတိသျှနိုင်ငံသား2ယောက်ကိုတပ်ဖြတ်ခတ်မှုနဲ့ဆွဆွဲခံထားရတဲ့မြန်မာလူငယ်2ယောက်ကိစ္စပါ။မြန်မာနိုင်ငံသား2ယောက်ဖြစ်တဲ့ဇော်လင်းနဲ့ဝေဖြိုးတို့အပေါ်တရားစွဲဆိုနိုင်ဖို့အတွက်လိုအပ်ချက်တွေရှိနေသေးတယ်ဆိုပြီးတရားစွဲရှိနေအဖွဲ့ကတောင်းခံထားတဲ့အထောက်အထားချက်လက်တွေကိုစူရတ်ဌာနရဲတပ်ဖွဲ့ကတနင်္လာနေ့မှာလွှဲပြောင်းပေးခဲ့ပြီးဖြစ်တာကြောင့်သူတို့အပေါ်အမြန်ဆုံးတရားစွဲဆိုနိုင်တော့မှာဖြစ်တယ်လို့យေတာထားပါတယ်။တရားစွဲရှိနေတွေကတပ်သေးကံရုပ်ဝတ္ထုပစ္စည်းအထောက်အထားတည်ဆုံးသူတွေရဲ့ကိုယ်ခန္ဓာကရတဲ့မျိုးရိုးဗီဇနမူနာတွေလိုအပ်နေသေးတယ်ဆိုပြီးတရားစွဲဆိုမှုစိုင်းငံ့ထားခဲ့တာပါ။အခုတော့တရားစွဲရှိနေအဖွဲ့ဟာရဲတပ်ဖွဲ့ကပေးအပ်လိုက်တဲ့တက်တဲ့အထောက်အထားအစ်တွေကိုဒီကနေ့အင်္ဂါနေ့မနက်ပိုင်းမှာကြည့်ရှုစစ်ဆေးပြီးလုံလောက်တယ်လို့ယူဆရင်မိုးလယ်ပိုင်းမှာတရားစွဲဆိုဖို့လုံနိုင်ကြောင်းဒီလိုမှမဟုတ်ရင်လည်းအခုသတင်းပတ်ကုံမှာတရားစွဲဆိုနိုင်တယ်လို့ဆိုပါရယ်ပြစ်မှုမှန်ကန်ခဲ့ရင်မြန်မာလူငယ်နှစ်ယောက်ဟာလူသက်မှုနဲ့တည်တံ့ကြခံရပွဲရှိပါရယ်သူတို့ကိုမဒိမ့်မှုနိုင်ငံအတွင်းတရားမဝင်ဝင်ရောက်နေထိုင်မှုရာဇဝတ်မှုဖုံးကွယ်ဖို့အတွက်တပ်ဖြတ်မှုစတာတွေနဲ့ဆွဆွဲထားတာဖြစ်ပါရယ်မြန်မာလူငယ်နှစ်ယောက်ဟာဒီအမှုတွေကျူးလွန်ခဲ့ကြောင်းဝန်ခံထားပြီးဖြစ်ပါတယ်။ဒါပေမဲ့နောက်ပိုင်းမှာတော့သူတို့အပေါ်စစ်ဆေးစဉ်နှိပ်စက်တာတပ်ဖြစ်မယ်လို့ချိန်ချောက်ပြီးဝန်ခံခိုင်းလို့ပါဆိုပြီးထွက်ဆိုချက်တွေကိုပြန်ပြီးတော့ရုတ်သိမ်းခဲ့ကြပါတယ်။ဒီကနေ့ဆွဲချက်မတင်နိုင်ဘူးဆိုရင်တော့6ချိန်မြောက်သူတို့ကိုဆက်လက်ဖမ်းဆီးထားနိုင်ခွင့်တရားရုံးမှာရှောက်ထားကြရလိမ့်မယ်စသဖြင့်យေတာထားပါတယ်ရှင်
။ကမ္ဘာမီဒီယာတွေပေါ်မှာဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းတွေကိုကိုဆမ်မိုဝီကစူးစီးတင်ဆက်ပေးခဲ့တာပါခင်ဗျာ။အခုတော့ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဆက်လက်နားဆင်ကြပါခင်ဗျာ
။ဒီကိစ္စနဲ့အတွက်တင်ပြမယ့် EDM အသုံးကတော့
Not bat and eyelash
ဖြစ်ပါတယ်။စာလုံးပေါင်းက NOT not မဟုတ်သဘော BAT bat ကဒီနေရာမှာကြိယာဖြစ်သုံးထားပြီးခတ်တာကိုဆိုလိုပါတယ် EYEI LASH eyelash ကတော့ မြစ်တောင်ဖြစ်ပါတယ်။ဒါကြောင့်မလို့ကပိုက်တစ်ခုလုံးရဲ့လွန်ကအသေးပဲကတော့မြစ်တောင်ကိုမခတ်တဲ့သဘောပါ။ကျမတို့မြန်မာမှာလည်းမြစ်တောင်တောင်မခတ်ဘူးဆိုတဲ့အသုံးရှိတာတော်ရရှင်များတီးပြီးဖြစ်ပါလိမ့်မယ်။ဒါကြောင့် not bad and eyelash idiom အသေးပဲကတော့တစ်ခုခုဆိုးရတဲ့ဖြစ်ရနဲ့ကြုံတွေ့နေရတာမှခအေးအေးပဲဘယ်လို့မှပြန်ပြီးမတုံ့ပြန်ဘူး။အာလည်းမသိစိတ်လည်းမဆိုးဝိနည်းမှုစတဲ့ခံစားချက်တွေကိုမပြတဲ့သဘောဖြစ်ပါတယ်။တနည်းတော့ဘာမှမဖြစ်သလိုနေတဲ့သဘောပေါ့ရှင်။ဒီသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
်။ Her father did not bat an eyelash when his daughter told him she's getting married.
သူသမီးကသူအိမ်တောင်ပြုတော့မယ်လို့သူ့ဖေကိုပြောတော့သူ့ဖေကဘယ်လို့မှစိတ်လို့ရှာမှုမပြခဲ့ဘူး။ဘာမှမဖြစ်တလို့ပဲလို့အတိအပြရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Her father did not bat an eyelash when his daughter told him she's getting married
အာတင်စရာစိတ်ထိခိုက်စရာဖြစ်ပြီးမယ်လို့လေဘာမှမဖြစ်တလို့ပဲတုံ့ပြန်နေဆိုရင်ဘယ်လိုပြောမလဲ
Not bat an eyelash
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိရိမနဲ့တွေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
လာလာတဲ့အစီအစဉ်တင်ဆက်ခဲ့တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါရယ်ခင်ဗျာအခုတော့စီးပွားရေးအစီအစဉ်ကိုတင်ဆက်ပေးမှာပါ Black Friday လို့ခေါ်တဲ့အထူးလျှော့စင်းတဲ့ဈေးရောင်းချမှုအကြောင်းကိုကိုဇော်ဝင်းလိုင်ကအစီအစဉ်တင်ဆက်ပေးထားပါရယ်ခင်ဗျာ
ကွန်ဆူမာလို့ခေါ်တဲ့စားသုံးသူတွေပေါ်အများစုမိခိုအားထားနေရတဲ့အမေရိကန်နိုင်ငံရဲ့စီးပွားရေးဟာနစ်စင်စားသုံးသူတွေဘလောက်ဝယ်ယူသုံးဆွဲတယ်လဲဆိုတဲ့အပေါ်မှာအများကြီးမူတည်နေတာဖြစ်ပါတယ်။အမေရိကန်နိုင်ငံကကုန်ပစ္စည်းတွေနဲ့အဝတ်အထည်တွေလက်လီရောင်းချတဲ့စတိုးဆိုင်တွေဟာသူတို့ရဲ့တနစ်တာရောင်းချရမှုရဲ့နောက်ဆုံးပိတ်အိတ်နဲ့လွဲဆိုသလိုနေ့မကုန်ခင်ခရစ်မတ်ရာသီရောင်းချမှုဘလောက်ရှိတယ်လဲဆိုတာကိုစောင့်ကြည့်ကြစမြဲလဲဖြစ်ပါတယ်။ဒါကြောင့်လဲခရစ်မတ်ရာသီရောင်းချမှုတွေရဲ့အစပထမနေ့လို့အခုနောက်ပိုင်းကာလတွေမှာတက်မှတ်လာကြတဲ့Thanksgiving လို့ခေါ်တဲ့ကျေးဇူးတော်နေ့အာလာရဲ့နောက်တနေ့ဖြစ်တဲ့တောက်ကြနေ့ Black Friday နေ့မှာဘလောက်ရောင်းရသလဲဆိုတဲ့အပေါ်မူတည်ပြီး Christmas ရာသီကုန်ပစ္စည်းရောင်းချမှုနှုန်းကိုခန့်မှန်းတွက်ချက်ကြလေးရှိပါတယ်။ Black Friday နေ့မှာအဝတ်အထည်လူသုံးကုန်ပစ္စည်းမျိုးစုံနဲ့လျှက်စပစ္စည်းတွေကိုအစမတန်ဈေးချပြီးနစ်စင်ရောင်းချလေးရှိတဲ့အတွက်တချို့နာမည်ကြီး store ဆိုင်တွေမှာညအိတ်စောင့်ကြတဲ့သူတွေရှိသလိုမနဲ့မိုးလင်းလို့ဆန်ဖွင့်ပြီးဆိုတာနဲ့ထောင်တောင်းချီတဲ့သူတွေ store ဆိုင်တွေအကျိတ်အနဲ့တိုးဝင်ပြီးတက်တာတဲ့ကိုလိုချင်တဲ့ကုန်ပစ္စည်းတွေကိုရှာပြီးဝယ်ယူကြလေရှိပါတယ
် We come out early we probably save about $500
ကျမတို့စောစောရောက်သွားတဲ့အတွက်အနည်းဆုံးဒေါ်လာ900လောက်တော့ခြွေတာမိသွားပါတယ
်ဒါကတော့ဈေးဝယ်သူတူပြောပြသွားတာဖြစ်ပါတယ် VOA မြန်မာပိုင်းကဝိုင်းတော်သူဖြစ်တဲ့မခင်ဖြူထွေးကလည်း Black Friday မှာဈေးဝယ်ရတဲ့အတွေ့အကြုံကိုပြောပြပါတယ
် Black Friday မှာကြာလို့ရှိရင်သူကပစ္စည်းတွေကဟိုတာမန်အချိန်မှာထပ်ပို့ပြီးတော့အများကြီးသွားဈေးလျှော့ပြီးတော့ရောင်းတာပေါ့နော်ဥပမာဆိုလို့ရှိရင်တာမန်အချိန်မှာ10ရာခိုင်နှုန်း15ရာခိုင်နှုန်းလောက်ချတာမျိုးမဟုတ်ဘူး Black Friday ဆိုလို့ရှိရင်အနည်းဆုံး50 60ရာခိုင်နှုန်းလောက်ကစပြီးတော့85ရာခိုင်နှုန်း80ရာခိုင်နှုန်းအဲ့လောက်ထိကိုဈေးချတဲ့ခါကျတော့ပစ္စည်းတစ်ခုကိုကိုကပစ္စည်းတစ်ခုက100ဆိုအဲ့ချိန်မှာ20လောက်ပဲပေးရတာလောက်ထိဖြစ်သွားတာပေါ့နော်တခါဒီ20 30လောက်နဲ့ရာလောက်ထိဖြစ်သွားတော့လူတွေကဒီလိုနှစ်မျိုးမှာအရာကိုအလူရက်ဝယ်ကြပါလို့ဆိုအကြီးကျယ်ဈေးလျှော့ရောင်းတဲ့ခါကျတော့ဒါပေမဲ့အဓိကကသူကဒီလိုမျိုးလျှော့ရောင်းတာကဒီလက်လီဆိုင်ကြီးမှာအဓိကတော့ကုန်တိုက်ကြီးတွေအဲ့လိုဟိုဒီကဲဒီဟိုမူရင်းလက်လီဆိုင်ကြီးမှာရောင်းကြတာများတဲ့ခါကျတော့လူတွေကအဲ့လိုနေရာတွေကိုတော့တကူးတကားတော့သွားတာပေါ့နော်တချို့ဆိုလို့ရှိရင်ဥမာဟိုအထူးသဖြင့်ဒီအချိန်မှာဟိုဈေးကြီးတဲ့ပစ္စည်းတွေကိုပိုဝယ်ကြတာများတာပါလဲဆိုတော့ကွန်ပျူတာပစ္စည်းတွေလျှက်စစ်ဒီအာကွန်ပျူတာနဲ့သက်ဆိုင်တဲ့ဟိုတယ်လီဖုန်းလိုကွန်ပျူတာတို့ပေါ့နော်ဒီလိုမျိုးဆက်ပစ္စည်းတွေပို့ပြီးတော့ဝယ်ကြပါဆိုဈေးအရန်သက်တာလို့တချို့ဆိုလို့ရှိရင်မနေ့အစောကြီးကတည်းကဟိုတန်းစီပြီးတော့ဈေးမှာသွားဆောင်တာတွေရှိတယ်ဥမာညမညကလေးက2နိုင်3နိုင်လောက်ကလေးကထားပြီးတော့အိမ်မှာမအိပ်ဖဲနဲ့စိုင်ရှိမှသွားအိပ်ပြီးတော့ဝယ်တယ်ဆိုတော့အထီတာမှလူတွေရှိရပါဆိုတော့ဥမာ TV တို့ကွန်ပျူတာတို့ဝယ်မယ်ဆိုလို့ရှိရင်အဲ့ချိန်မှာကွန်ပျူတာတစ်လုံးကို100နဲ့လည်းရချင်ရနိုင်တယ်ဆိုတော့လူတွေကအဲ့ဒါကြောင့်မလို့အတူအလူရပေါ့နော်ဝယ်ကြတာဆိုတော့ကျမတို့လည်းဟိုရသလောက်ပေါ့လေကိုကတော့သူတို့လောက်တော့အဲ့လိုပင်ပင်ပန်းပန်း2နိုင်3နိုင်တော့ထားပြီးတော့သွားမဆောက်ဘူးပေါ့ဒါပေမဲ့ဒီလိုနေ့မျိုးမှာတော့ဈေးဝယ်လို့ရှိရင်အရင်တက်တာတော့တော့ဝယ်ပြစ်တာပေါ့
ဈေးဝယ်တဲ့အခါကျတော့အဲ့လိုမျိုးလူတွေတလောက်အဲ့လောက်များတော့ဟိုတိုးရကြည့်ရတာတွေလူကြတာတွေရှိလားမခင်ပြူတွေရောဘလို့ကြုံဘူးလဲ
ကျမကတော့တခါအဲ့ဒီဒီ Black Friday sale ကိုပေါ့နော်တငယ်ချင်းနေနဲ့ကဲသွားကြမယ်ဆိုပြီးတော့ကျမတစ်နှစ်သွားတယ်ဟိုတိတ်မကြခင်တစ်နှစ်ပေါ့သွားလိုက်တာ တော်တော်စိတ်ညစ်ဖို့ကောင်းတယ်ပစ္စည်းတွေကတော့စိတ်ချတာမှန်နေတယ်ပဲလူသိများတဲ့ခါကျတော့လူကဈေးကဝဲဝဲနဲ့ပင်မန်းလာကိုလိုချင်တဲ့ဟာလေးတွေယူလိုက်တယ်ယူလိုက်ပြီးတော့ပတ်ဆက်ရှင်းမယ်လို့ကြည်လိုက်တော့ရှေ့မှာကိုရှေ့မှာလူတန်းက100လောက်ရှိတယ်ဆိုတော့စိတ်မရှိတော့ပစ္စည်းကိုထားခဲ့လိုက်တယ်နောက်တစ်ဆိုင်သွားနောက်တစ်ဆိုင်သွားတော့လည်းအဲ့လိုပဲလူတွေကကြိတ်ကြိတ်တိုးဆိုတော့ကိုလိုချင်တဲ့ပစ္စည်းလေးတွေတော့ရပါတယ်ဈေးတက်တက်တာနဲ့ဒါပေမဲ့လူတွေသိပ်များတဲ့ခါကျတော့စိတ်မရှိတော့ဘူးဒီကောင်ပတ်ဆက်ရှင်းရတဲ့နေရာမှာစောင့်ရတာတို့နောက်တစ်ခုကဘာဖြစ်လဲဆိုတော့ဆိုတော့ကျွန်မပြောသလိုသူကလက်လီဆိုင်ကြီးတွေမှာအဓိကရောင်းတာဆိုတော့ဒီနိုင်ငံမှာဆိုလို့ရှိရင်ကသူကလို့မြို့နယ်နည်းနည်းခက်လန်းလန်းမှရှိတယ်ဒီမှာအောက်လက်လို့ခေါ်တဲ့နေရာတွေပေါ့နော်အဲ့လိုနေရာတွေကိုသွားကြတယ်ဒီလက်လီဆိုင်ကြီးတွေစုပြီးတော့ထားတဲ့နေရာတွေပေါ့ဆိုတော့အဲ့လိုနေရာကိုသွားတဲ့အခါမှာလမ်းမှာဆိုဒီဈေးဆိုင်ကိုသွားဖို့သွားတဲ့ကားတန်းကဒီ traffic ကကားကျက်တဲ့ပြဿနာလည်းတော်တော်ဆိုးတယ်ကျွန်မအဲ့သွားတော့ဆိုလို့ရှိရင်ပြန်အိမ်ကနေပြီးတော့ထွက်သွားလိုက်တာနေ့လေလောက်ထဲကထွက်သွားလိုက်တာတနေ့ကိုဈေးဝယ်ဈေးဝယ်နောက်အပြန်ကြတော့ကားပိတ်တာနဲ့ဗာနဲ့တကောင်ကျော်မှအိမ်ပြန်ရောက်တဲ့ဟာမျိုးဖြစ်တယ်အဲ့လိုဒီ Black Friday လို့ဟာမျိုးပါလေဆိုတော့အဲ့ဒါကတော့နည်းနည်းစိတ်ညစ်ဖို့ကောင်းတာပေါ့
ဒါဆိုလို့ရှိရင်အဲ့ဒီလိုသွားမဝယ်ခင် Black Friday မတိုင်ခင်မှာကိုဘာလို့ကျင်းနေဘယ်နေရာမှာကိုလိုကျင်းတဲ့ပစ္စည်းတွေရောက်နေတယ်ဆိုတော့ကိုကကြိုပြီးတော့လေ့လာထားရမယ့်သဘောဖြစ်နေတာပေါ့
ဟုတ်တယ်ဒီ Black Friday မတိုင်ခင်တပတ်လောက်ထဲကစပြီးတော့ဟိုလူတော်များများအလုရှုပ်နေပြီ online ပေါ်မှာတက်ပြီးတော့ line ပေါ်မှာကိုလိုချင်တဲ့ PC ဘယ်နေရာမှာဈေးချနိုင်တယ်လဲဆိုရရစား like ပြီးတော့တခါတည်းအဲ့မှာကြည့်ပြီးတော့တပတ်လောက်လူလဲဟိုကတော့လူတွေကတော်တော်ရှုပ်ရှက်ခတ်နေပြီ
Macintosh ပြောသွားတယ်လို့ပါပဲကိုလိုချင်တဲ့ကွန်ပျူတာရဖို့အတွက်တောက်ကြနေမတိုင်ခင်ကတည်းကကြိုတင်ပြီးအချက်အလက်တွေရှာထားတာနဲ့တင်လုံလောက်တာတော့မဟုတ်ပါဘူးအဖုံးလုံးတက်တာတဲ့အဲ့ဒီ PC တွေကိုသူများတဲ့လက်ဦးမှုရယူအောင်အလူရဲ့သွားဝယ်ရတာမို့တခါတလေပစ္စည်းကို2ဦး3ဦးဝိုင်းလို့ရတာတယောက်နဲ့တယောက်ကိုဒီလက်ရောက်ဆော်ကားတာတွေအထည်ရှိတတ်တဲ့အတွက်ဖန်ဆီးခံရတဲ့သူတွေလည်းနှစ်စင်ရှိပါတယ်။ဒါပေမဲ့ Black Friday မှာလူတိုင်းကဈေးဝယ်ကြတာတော့မဟုတ်ပါဘူး။တချို့ကလည်းအားလိုက်ရကလေးအတွင်းကိုယ့်အိမ်မှာကိုအေးအေးဆေးဆေးနေလို့တဲ့သူတွေရှိသလိုအခုလိုလူတွေဈေးမဝယ်ဝယ်ခြင်းအောင်အတင့်မြူဆွဲပြီးရောင်းချနေတာကိုစန့်ကျင်တဲ့သူတွေလည်းရှိပါတယ်။အထူးသဖြင့်တော့လွန်ခဲ့တဲ့တနေ့နှစ်နှစ်လောက်အတွင်းThanksgiving ကျေးဇူးတော်နေ့ကစပြီးအထူးလျှော့ဈေးတွေနဲ့စတိုးဆိုင်တွေကစတင်ရောင်းချလာနေတဲ့အတွက်ကျေးဇူးတော်နေ့ရဲ့အနှစ်သာရပါပျောက်ဆုံးတော့မယ်ဆိုပြီးအမေရိကန်လူထုအကြားစိုးရိမ်ပူပန်မှုတွေထွက်လာနေတာပါဒါကြောင့်လဲကျေးဇူးတော်နေ့နဲ့ Black Friday တွေမှာဈေးရောင်းတာကိုစန့်ကျင်ကန့်ကွက်တဲ့အုပ်စုတွေလည်းပေါ်လာနေပါပြီ Christmas Holiday ဈေးရောင်းချမှုတွေကိုကျေးဇူးတော်နေ့ပြီးမှစတင်သင့်တယ်လို့ထင်ကြောင်းအမေရိကန်စားသုံးသူများ Federation ကတာဝန်ရှိသူStephen Brobeck ကပြောပါတယ
် I don't know whether most Americans are concerned but I am personally in part because
ကျွန်တော်အမေရိကန်နိုင်ငံသားတွေတော့ဘယ်လိုယူဆကြသလဲကျွန်တော်မသိဘူးဒါပေမဲ့ကျေးဇူးတော်နေ့မှာဈေးရောင်းတာကိုတော့ကျွန်တော်တဦးတည်းအနေနဲ့ထောက်ခံလို့မရသေးပါဘူ
းအခုနှစ်မှာတော့အမေရိကန်နိုင်ငံရဲ့စီးပွားရေးဟာလည်းအတိုင်းအတာတစ်ခုထိပြန်လည်ကောင်းမွန်လာပြီဖြစ်တဲ့အတွက်မနစ်2003ခုနှစ်ကတည်းကစာရင်အခုနှစ်ခရစ်စမတ်ရာသီမှာစားသုံးသူတွေရဲ့ဝယ်ယူမှုအားဟာ4.1%ခန့်နှုန်းအထိတိုးလာမယ်လို့ American စားသုံးသူများ Federation ကခန့်မှန်းထားပါတယ်။မနစ်က Holiday Christmas ရာသီမှာ American နိုင်ငံသားတွေကစုစုပေါင်း$616 billion ကျော်အထိဝယ်ယူအားပေးခဲ့ကြပြီးအဲ့ဒီထက်က20%ခန့်နှုန်းဟာ Black Friday တရက်ထဲမှာတင်ဝယ်ယူခဲ့ကြတာဖြစ်တဲ့အတွက်ဒီ Black Friday အထူးလျှော့ဈေးနဲ့ရောင်းချမှုကတော့ American နိုင်ငံမှာဆက်လက်တည်ရှိနေဦးမယ်သဘောရှိပါတယ်ခင်ဗျာ။
အခုတော့သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်ကိုတင်ဆက်ပေးဖို့လည်းကြပါပြီ။နွေမာလာကွန်ဒီဇင်မာလာဇန်အချိန်ကစလို့နှစ်ကုန်ချိန်အထိအမေရိကန်ပြည်ထောင်စုမှာအားလည်းရရှိဆင်နွှဲလေးရှိပါရယ်။အထူးသဖြင့်ဒီကာလမှာကုန်တိုက်တွေကဈေးလျှော့ပြီးရောင်းချပေးတဲ့အတွက်ဈေးဝယ်ရတာကိုဝါသနာပါသူတွေအတွက်ပြောစရာကောင်းဆုံးအချိန်လည်းဖြစ်ပါရယ်။ဒီတစ်ပတ်သုဒ္ဓဆောင်လင်အမေရိကန်တခွင်အစီအစဉ်မှာအမေရိကန်ပြည်ထောင်စုရဲ့အားလည်းရရှိဈေးဝယ်ရသည့်အကြောင်းကိုငင်းချမ်းနဲ့အတူတင်ဆက်ပေးထားပါရယ်ခင်ဗျာ။အမေရိကရဲ့အားလည်းရရှိစတင်တဲ့အချိန်ဟာကျေးဇူးတော်နေ့လို့ဆိုကြပါတယ်။တကယ်တော့ကျေးဇူးတော်နေ့မတိုင်ခင်တည်းရဲ့လူတွေကကျေးဇူးတော်နေ့အတွက်ပညာစင်ကြတချို့နေရာတွေမှာဆိုလုပ်ငန်းကွန်ရီတွေရနေတော့စောစောပြန်ကြနဲ့တိတ်ပြီးပျော်စရာကောင်းတဲ့အချိန်လေးဖြစ်ပါတယ်ကိုငင်းချင်
။နှစ်စဉ်နိုဝင်ဘာလတည်းကနောက်ဆုံးကြာသပတေးနေ့ကိုကျေးဇူးတော်နေ့ရယ်ဆိုပြီးသတ်မှတ်ခဲ့တာပါ။ဒီအချိန်ဟာကိုဘွားတလျှောက်လုံးအကောင်းဆုံးအခွင့်အရေးတွေဘလို့ရခဲ့လဲဘာကြောင့်ရခဲ့လဲဆိုတာတွေကိုပြန်စဉ်းစားပြီးအကောင်းမြင်ကျေးဇူးတင်ကြတဲ့အချိန်မှာဟိုတုန်းကတော့မြောက်အမေရိကတိုက်ကိုဥရောပကနေစတင်ရွှေ့ပြောင်းအခြေချနေသူတွေဟာကျေးဇူးတော်နေ့ဆင်နွှဲကြတာမှာဌာနေ Red Indian တိုင်းရင်းသားတွေကိုကျေးဇူးတင်တဲ့အနေနဲ့အစားအသောက်တွေကျွေးတာတွေလုပ်ခဲ့တယ်လို့ဆိုပါတယ်ကိုအောင်အောင်ရေ
ask the Lord's blessing. He chastens and hastens his will to make known.
လွေမာလာ26ရဲ့ကျေးဇူးတော်နဲ့မတိုင်ခင်တည်းရဲ့အလိုမှာသမရဘရိတ်ဥပမာကမက်နက်ချီစ်ဆိုတဲ့ကြက်ဆင်နှကောင်ကိုသူ့အရင်သမရတွေလိုပဲအင်ဂျူရောမှာအခမ်းအနားလုပ်ပြီးဒီကြက်ဆင်တွေရဲ့အသက်ကိုဘေးမဲ့ပေးခဲ့ပါတယ
် Cheese you are hereby pardoned from the Thanksgiving dinner table. Congratulations. God bless.
သမရက cheese ဆိုတဲ့ကြက်ဆင်ကိုအသက်ဘေးအန္တရာယ်ကလွတ်ပေးလိုက်ပါပြီဆိုပြီးပြောခဲ့တာပါ1989ခုနှစ်မှာအမေရိကန်သမရ George H.W. Bush ကစတင်ပြီးကျေးဇူးတော်နေ့မတိုင်ခင်တရက်မှာကြက်ဆင်ဘေးမဲ့လွတ်ပေးတဲ့အစီအစဉ်ကိုစခဲ့တာပါအင်ဂျူရောအခမ်းအနားအတွင်းသမရကမိန့်ခွန်းပြောရမှာတိုင်းပြည်လုံခြုံရေးအတွက်တာဝန်ထမ်းဆောင်နေရတဲ့တပ်ဖွဲ့ဝင်တွေကိုလည်းအခုလိုကျေးဇူးတင်စကားဆိုခဲ့ပါတယ်
We remember the folks who can't spend their holidays at home, especially the brave men and women in uniform who help keep our country
safe. တိုင်းပြည်လုံခြုံရေးအတွက်မိသားစုနဲ့အတူကျေးဇူးတော်နေ့ကိုဆင်နွှဲခွင့်မရတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကိုကျွန်တော်တို့အမှတ်ရနေပါတယ်။ဒီတိုင်းပြည်ဟာနေချင်းစပွဲအကောင်းဆုံးတိုင်းပြည်တစ်ခုအဖြစ်နဲ့ထင်သာမြင်သာရှိပြီးရရောလူတန်းမှုတွေနဲ့အတူကျွန်တော်တို့အခုလိုအားလိုက်ရက်ကိုဆင်နွှဲတာပါ။တခါတော့ကသမရဖရန်ကလင်ရူးစ်ဗဲလ်ပြောခဲ့သလိုအခွင့်အရေးမရတဲ့သူဘယ်သူမှမရှိတဲ့တိုင်းပြည်ဖြစ်ဖို့ကျွန်တော်တို့တန်ရိပ်တန်ချထားပါတယ်ဆိုပြီးသမရဥပမာကပြောသွားတာပါဗျာ
ဒီလိုမင်္ဂလာရှိတဲ့ကျေးဇူးတော်နေ့ကစလို့ဒီဇင်ဘာလကုန်အထိဟာနှစ်တစ်နှစ်ကုန်ဆုံးငန်းဤကာလဖြစ်သလိုနောက်နှစ်တစ်ကိုကြိုဆိုတဲ့အနေနဲ့လဲအလယ်ရဲ့ရှေ Holiday Season လို့အားလုံးကသတ်မှတ်ထားကြတာပါဗျာ Holiday Season စတယ်ဆိုတာနဲ့အလယ်ရဲ့ဈေးဝယ်ရသည် Holiday Shopping ဆိုတာကလည်းတစ်ဆက်တည်းပါကျေးဇူးတော်နေ့အပြီးနောက်တည့်ရက်တောက်ကြနေဟာဈေးဝယ်သူတွေအကြိုက် Black Friday ဆိုတဲ့နေ့ပ
ါဟုတ်ပါတယ်ဗျာအမေရိကမှာဈေးဝယ်ဖို့ဝါသနာပါသူတွေအတွက်ကတော့ Black Friday ဆိုတာဈေးဝယ်လို့ကောင်းတဲ့ရက်တည့်ရက်ဖြစ်ပါတယ် Christmas အတွက်လက်ဆောင်ပစ္စည်းတွေကိုလည်းဒီချိန်ထဲကနေရှာပြီးဝယ်ဆုကြတဲ့သူတွေလည်းရှိပါတယ်အားလည်းရရှိအစားဈေးဝယ်ရာသီမှာဈေးလျှော်ရောင်းတဲ့အတွက်အဲ့ဒီနေ့မှာဆိုရင်နေရာတကာမှာဈေးဝယ်သူတွေနဲ့စီကားနေတာပေါ့ဗျာ
တချို့နေရာတွေမှာဆိုဈေးချပေးထားတဲ့ပစ္စည်းတွေကိုဝယ်ဖို့ Black Friday မတိုင်ခင်ကျေးဇူးတော်နေ့ကလေးကအထူးသဖြင့်လျှက်စစ်ပစ္စည်းတွေဖြစ်တဲ့ TV တို့ကွန်ပျူတာတို့ရောင်းတဲ့ဆိုင်တွေမှာတညာလုံးနောက်တစ်နေ့မနက်မိုးလင်းတဲ့အထိထိုင်ဆောင်ကြတဲ့သူတွေတောင်ရှိပါတယ်ဗျာဒီပစ္စည်းတွေကိုအရေအတွက်အကန့်အသတ်နဲ့ရောင်းတာကြောင့်စောစောဆိုင်ထဲဝင်နိုင်ရင်ကိုကသူများထက်ဦးပြီးဝယ်နိုင်အောင်ပါဒါနဲ့ Black Friday လို့ဘာလို့ခေါ်ကြတယ်ဆိုတာကိုလည်းပြောပြပါအောင်ကိုအောင်အောင်ရေ
ဒီလိုပါကိုကြီးကြီးရင်ဟိုရုံးကဆို